မြန်မာနိုင်ငံမှာဆက်လက်ဖြစ်ပွားနေတဲ့ပြိပခအကြမ်းတဲတွေဟာဒေတာရင်းလုံခြုံရေးနဲ့တည်ငြိမ်အေဂျင်ရေးကိုထိခိုက်နေတယ်လို့မလေးရှားနိုင်ငံသားမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပေါ်ဒူးနေကပြောပါတယ်။ငြိမ်းချမ်းရေးအတွက်စစ်ကောင်းဆောင်တွေကိုအာဆီယံနဲ့လက်တွဲအလုပ်လုပ်လာစေဖို့တိမ့်သွင်းရေးမှာနီလန်းသစ်တွေလိုအပ်နေသေးတယ်လို့သူကဆိုပါတယ
်။ I would certainly suggest with this experience and wisdom
အရင်ကအတွေ့အကြုံတွေနဲ့ပြောရရင်ကျွန်တော်အဲ့ဒီလိုပဲအကြံပြုမှာပါမြန်မာစစ်အာဏာပိုင်တွေကိုအာဆီယံထဲမှာပဲအသင်းဝင်အဖြစ်နဲ့ပူးပေါင်းအလုပ်လုပ်ဖို့နားချနိုင်ရေးကနီလန်းအသစ်တွေရှာဖွေဖို့လိုအပ်လာပါတယ်မြန်မာအရေးကပြည်တွင်းရေးတက်တက်လို့စဉ်းစားလို့မရတော့ပါဘူးဒေသတစ်ခုလုံးရဲ့လုံခြုံရေးနဲ့တည်ငြိမ်ရေးကိုထိခိုက်နေပါတယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကဖီမနီလာခီးစင်မှာဖိလစ်ပိုင်သမ္မတဖာရီနန်မာကော့စ်ဂျူနီယာနဲ့တွဲဆုံပြီးအဲ့ဒီလိုပြောဆိုသွားတာပါဖိလစ်ပိုင်သမ္မတကထပ်မံသတိပေးပြောဆိုတဲ့မြန်မာအရေးနဲ့ပတ်သက်တဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုအကောင့်ထဲပေါ်ဖို့လိုတယ်ဆိုတာကိုလည်းမလေးရှားဝန်ကြီးချုပ်ကထောက်ခံသဘောတူပါတယ်ခင်ဗျာ